American Drone ဆိုတဲ့ Mexico နိုင်ငံတို့ချာမတူကွဲပြားမှုတွေရှိနေပေမဲ့အချိန်နဲ့အမျှခိုင်ခိုင်မာမာရပ်တည်တဲ့အင်အားကြီးတဲ့နိုင်ငံဖြစ်ကြောင်းနဲ့အခု Mexico City မြို့ကဆွေးနွေးပွဲဟာအရှိကိုပဲမျှော်ပြီးအပြုသဘောဆောင်တဲ့တိုးတက်မှုတွေရှိနေပါတယ်လို့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Tillerson နဲ့ Mexico နိုင်ငံခြားရေးဝန်ကြီး Luis Videgaray တို့ဟာပူးတဲ့သတင်းစာရှင်းလင်းပွဲပြပြုလုပ်ခဲ့ပြီးနှစ်နိုင်ငံစလုံးမှာတိုက်ကိုကွဲပြားမှုတွေရှိနေပြီးဒါကိုဆွေးနွေးညှိနှိုင်းမှုတွေနဲ့ဖြေရှင်းတာကအကောင်းဆုံးနည်းလမ်းပဲလို့ Mexico နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။သမ္မတတက် Donald Trump တက်လာချိန်မှာ American ပြည်ထောင်စုကအစ်စ်ချမှတ်လိုက်တဲ့ Mexico ဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးဒေါသထွက်မှုတွေနဲ့အတူစိုးရိမ်ပူပန်မှုတွေကိုပြေလျော့စေဖို့ရည်ရွယ်ပြီး American နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမိမေလုံခြုံရေးဝန်ကြီး John Kelly တို့ဟာ Mexico နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးအတွက်စိန်ခေါ်မှုအတိုင်းအတာနဲ့အခွင့်အလမ်းတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ဝန်ကြီး Tillerson ကပြောပါတယ်။သမ္မတအင်ဗျူပြောခွင့်ရ Sean Spicer ကမက္ကဆီကိုနဲ့အမေရိကန်နဲ့နိုင်ငံများဆက်ဆံရေးကောင်းမွန်တိုးတက်နေတယ်လို့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပြီးစက်တဘရီနေ့အစောပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှစ်နိုင်ငံကြားဆက်ဆံရေးကောင်းလာဖို့အတွက်အမေရိကန်ဘက်ကလှုပ်ဆောင်မှာဖြစ်ပြီးကောင်းမလာရင်တော့လည်းမကောင်းတဲ့အတိုင်းပေါ့လို့ပြောကြားခဲ့ပါတယ်။